NCA အပြည့်ရစာချုပ်လက်မှတ်မြေထိုးနိုင်သေးတဲ့မြောက်ပိုင်းစစ်မဟာမိတ်အဖွဲ့၃ဖွဲ့ဖြစ်တဲ့တအောင်းပလောင်တပ်ဖွဲ့ TNLA ရခိုင်တပ်မတော် AA ကိုးကန့်တပ်ဖွဲ့ MNDAA တို့ဟာဒီလအတွင်းမြန်မာအစိုးရငြိမ်းချမ်းကော်မရှင်အဖွဲ့နဲ့တွဲဆုံဆွေးနွေးသွားမယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်တွေ့ဆုံမဲ့နေ့ရက်ကိုအတိမပြုနိုင်သေးပေမဲ့ဆွေးနွေးရေးအဆင်ပြေချောမွေးဖို့ဟာတက်မရော်ဘက်ကထိုးစစ်တွေရပ်တန့်ဖို့လိုအပ်တယ်လို့လည်းပြောဆိုပါရတယ်။ VOA ထိုင်းခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရဲ့ရှင်
။မြန်မာစုရငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့မြောက်ပိုင်းစစ်မဟာမိတ်အဖွဲ့၃ဖွဲ့တို့အောက်တိုဘာလအတွင်းတွေ့ဆုံသွားဖို့ရှိတယ်လို့ DNLA ပြန်ကြားရေးရာရှိဘူမူတာအကျော်ကပြောပါရတယ်။
ဒီလိုတော့ရှင်းကြတာကနော်ဒီလားဒါဘယ်ရတင်နေရမလဲတင်ရဒီလိုတွေ့ဆုံမှုကမတွေ့တာကြာရောနော်ရက်နေတာညီနိုင်မှုပေါ့ကနော်ဒီရှင်းပြစ်စင်တမှာဒီလိုဆက်လက်ဆွေးနွေးမှုဖြစ်အောင်ပါဝင်ခွင့်ပါဝင်ဖို့ရအောင်ပဲလုပ်ကြမယ် LDC ရဒီနိုင်ရှင်းပြီးတော့
တွေ့ဆုံမဲ့ရက်ကတော့အတိအကျမသိသေးပေမဲ့တရုတ်နိုင်ငံကုမင်းမြို့မှာတရုတ်ဆိုရဂျာဝင်ဆောင်ရွက်ပေးသွားမယ်လို့လည်းသူကဆိုပါတယ်တမ်းမလောင်တပ်ဖွဲ့ TNLA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MMDA တို့ဟာမြန်မာစိုးရကနေအပြည့်ရစာချုပ်လက်မှတ်ရေးထိုးဖို့လက်မခံသေးတဲ့အဖွဲ့တွေဖြစ်သလိုမြန်မာတပ်မတော်နဲ့လည်းတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးရေးအဆင်ပြေချောမွေးဖို့ဟာတပ်မတော်ဘက်ကထိုးစစ်တွေရပ်တန့်ဖို့လိုအပ်တယ်လို့ဘူမှုတိုက်ကျော်ကပြောပါတယ်။
ဒီမရှိလို့ရှင်တော့ပြေဆုံးမှုမှာဘူကြီးနှစ်ဖက်ယုံကြည်မှုကိုညလာမယ်လို့ရှင်းနေမှာလည်းရလို့မရဘူးနော်။ဆက်ကတော့တပ်မတော်ဘက်ကသူကထိုးစစ်ချောဖို့တော့လိုတယ်ပေါ့။
ပြီးခဲ့တဲ့စက်တင်ဘာလတုန်းကပြည်တော်စုလမ်းမမှာအခွန်ကောက်ခံနေတဲ့တမ်းပလောင်တပ်နဲ့နေမြေရှင်းလေးရေးလှုပ်ဆောင်နေတဲ့တပ်မတော်တို့ကြားမူဆယ်မြို့နဲ့နန်းဥရွာနဲ့ကိုခံမြို့နဲ့မန်ပြင်းရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲဖြစ်ပွားပြီးအော်တိုဘာလ၂ရက်နေ့မှာမူဆယ်မြို့နဲ့နန်းဥကျေးရွာဘက်မှာတပ်မတော်ကလည်းတရင်သက်စင်းအင်တာစုစည်းင်းနဲ့ခီးသွွားလာမှုစည်းင်းတွေကိုစစ်ဆေးနေပါတယ်။လက်ရှိမှာစစ်ဆေးမှုရပ်ဆိုင်သွားပြီမဲ့ပလောင်ကျေးရွာတွေကိုအထူးကသာစစ်ဆေးခဲ့တယ်လို့မူဆယ်မြို့ခံလူကဆိုပါတယ
်။ခုံနဲ့တရက်ပဲကျွန်တော်ကြားတယ်ဗျာ။ဒီရှမ်းဘက်မှာတော့သူကဘာမှမလုပ်ဘူးဗျာ။ဒီပလောင်ဘက်မှာပဲဒီနှစ်ပုံပလောင်ဘက်ကတော့သူက
TNL လက်နက်ကန်အဖွဲ့တွေနဲ့ဆက်ဆံမှုရှိမရှိဆိုပြီးရွာသားတွေကိုမြန်မာဘက်ကစစ်ဆေးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။အလားတူ NCA ပြည်ရဲ့လက်မှတ်မရေးသူနိုင်သေးတဲ့ရခိုင်တပ်မတော် AA နဲ့လည်းမြန်မာတပ်မတော်တို့ဟာချင်းမြင့်နယ်ပလောဝါမြို့နယ်ဇတ်တေတာမှာစက်တင်ဘာလ24ရက်နေ့ထိတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေပြီးတပတ်စီခိုင်မှုတွေရှိနေတယ်လို့ရခိုင်တပ်မတော်တာဝန်ရှိသူတွေကပြောပါတယ်။အခုလိုဆိုရငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမှာမိတ်သိဆုံမယ်ဆိုတဲ့သတင်းပေါ်ပြည်တော်စုငြိမ်းချမ်းရေးပေါ်ဆောင်မှုပူးစွဲကော်မတီ UBDGC သွေးမှုဖွဲ့ဝင်သာလဖေကဆိုပါတယ
်။တကယ်သိဆုံဖြစ်ရင်တော့တို့အားလုံးပါဝင်မှုအတွက်ကကျေကျေရမှာပေါ့ကျွန်တော်တို့ကဒီ NCA ဆိုတဲ့နိုင်ငံလုံးအတိုင်းအတာပေါ့အဲ့လိုညွှန်းတာဖြစ်တယ်နောက်တစ်ခုက NCA ကအားလုံးပါဝင်ရမယ်ဆိုတဲ့ဟာကတစ်ချိန်လုံးကျွန်တော်တို့တောင်းဆိုလာတာပဲဒီလိုခွဲခြားဆက်ဆံပြီးတော့မှခြံလှပ်ထားတာမျိုးကတော့ညဉ့်ညင်းရအတွက်ဒါနောက်ချက်အဟာတာဖြစ်ပါတယ်
ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့တုန်းကလည်းအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့တရုတ်ပြည်ထောင်စုသမ္မတနိုင်ငံယူနန်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံခဲ့ရမှာတော့ကျတဲ့နေတဲ့ဆွေးနွေးပွဲလမ်းကြောင်းကိုပြန်လည်စတင်ဖို့သဘောတူခဲ့တယ်လို့ပုံမှုတိုင်းကျော်ကပြောပါတယ်။ဒီတွေ့ဆုံမှုမှာဆိုရဘက်ကငြိမ်းချမ်းရေးကော်မရှင်ဒူသာဦးသိန်းစောအသွေးမှုဥခင်စောဦးတို့ဆက်ရောက်ခဲ့သလိုမြောက်ပိုင်းမှာမေသုံးဖွဲ့ကကုစလေသူနဲ့အတူကချင်လွတ်လပ်ရေးဖွဲ့ KIU နဲ့ဝါပြည်သွေးစည်းညွရေးပါတီ UWSV တို့ကလည်းအသည့်တက်တဲ့ဖြစ်ဆက်ရောက်ခဲ့ပါတယ်။မြောက်ပိုင်းစည်းရေးမှာမေဖွဲ့မှာတမ်းပလောင်မြူရလွမြောရေးသတ်ပရော CNL ကချင်လွတ်လပ်ရေးဖွဲ့ KIU ရခိုင်တပ်မတော် AA နဲ့မြန်မာမျိုးရမျှဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ကိုကန့်သက်ဖွဲ့တို့ပါဝင်နေပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပါရှင်